မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အတိတ်ကာလတွေတုန်းကဆန္ဒပြပွဲတွေကိုဖြိုခွင်းရမှာအင်းအားအလွန်ကြုံတုံးဆွဲတာတွေရှိခဲ့တဲ့အတွက်ပုံမပြည့်ပြည့်စုံတဲ့တင်နန်းတွေပို့ချပြီးပြည်ပင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုတာဝန်ရှိသူတွေကဝန်ခံပြောကြားလိုက်ပါတယ်2015ခုနှစ်မေလအတွင်းပြည်ညာရေးဥပဒေပြင်ဆင်ရေးအတွက်ညှိနှိုင်းစွာချစ်တဲ့ဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းခဲ့တဲ့ဖြစ်ရဟာနိုင်ငံတကာအသိုင်းအဝိုင်းကြားထောက်ပြပြောဆိုစရာဖြစ်ခဲ့ပါတယ်အဲ့ဒီနေနည်းမှုအတွင်းကျောင်းသားအများအပြားနဲ့ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရခဲ့တာပါနေပြည်တော်မှာမေလ16ရက်နေ့က UNODC ကုလသမဂ္ဂမူရေးစည်းဝါးနဲ့ရာဇဝမှုအနေနဲ့အဖွဲ့ကမြန်မာရဲတပ်ဖွဲ့အခြေအနေတွေကိုတုံ့တက်ထားတဲ့အစီရင်ခံစာထုတ်ပြန်တဲ့အခါမှာမြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ် UNODC အစီရင်ခံစာထဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကလက်ရှိကျင့်သုံးနေတဲ့တင်နန်းပို့ချမှုအစီအစဉ်နဲ့အဲ့ဒီအစီအစဉ်တွေဟာနိုင်ငံတကာရဲတပ်ဖွဲ့တင်နန်းပို့ချတဲ့စာရင်းစာညွှန်းတွေနဲ့ကိုက်ညီခြင်းမရှိတာတွေကိုထောက်ပြထားပါတယ်ဆန္ဒပြပွဲတွေကိုနေနေတဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေမရှိအောင်နဲ့လူမှုအသံဝန်ကြားဖြစ်ပေါ်တဲ့ပြည်ပခန့်တွေကိုဘလို့ကန့်တွယ်ဖြေရှင်းမလဲဆိုတဲ့အချက်တွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တင်ယွန်းညွှန်းနှားထဲမှာပါဝင်ခြင်းမရှိတာတွေကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်ရဲတပ်ဖွဲ့ဝင်တွေကိုစစ်တင်တန်းဆန်တဲ့တင်တန်းပို့ချမှုတွေလျှော့ချတာတင်တန်းပို့ချပေးမဲ့အထောက်အပံ့ပစ္စည်းတွေတွန်းမြင့်ပေးတာနဲ့အကျင့်ပြတ်ခြားဆားမှုနဲ့စီးပွားရေးနဲ့ဆက်နွယ်တဲ့ရာဇဝမှုတွေကိုကင်တွယ်ဖြေရှင်းပြီးရဲအရာရှိတွေကိုတင်တန်းပို့ချပေးတာတွေလှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းလဲ UNODC ရဲ့အစီရင်ခံစာထဲမှာအကြံပြုထားပါတယ်အာဆီယံအသင်းကြီးအနေနဲ့ဘက်ဆောင်ပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လှုပ်ဆောင်လာနေတာနဲ့အမျှမြန်မာနိုင်ငံအနေနဲ့လဲနေစားဖြတ်ကျော်ဖြစ်ပွားနေတဲ့ရာဇဝတ်မှုတွေနဲ့စင်ခေါ်မှုတွေကိုရင်ဆိုင်ရနိုင်တယ်လို့လဲ UNODC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Trolls Vesta ကပြောပါတယ်